မြန်မာနိုင်ငံပါဝင်ဖွံ့ဖြိုးဆဲနိုင်ငံတွေကကလေးနဲ့မိခင်တွေအတွက်ကျမကြီးကကွယ်ဆောင်ရှောက်မဲ့လုပ်ငန်းတွေမှာကုလသမဂ္ဂပါဝင်နိုင်ငံတကာအတိုင်းဝိုင်းရဲ့ကူညီထောက်ပံ့မှုတွေဟာအလွန်အရေးပါတယ်လို့ကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်နေတဲ့နမ်မဲကျော်မြန်မာအနုပညာရှင်ချစ်သူတွေကပြောဆိုလိုက်ပါတယ်။နယူးယောက်ကုလသမဂ္ဂဌာနချုပ်မှာကျင်းပနေတဲ့ညီလာခံကိုကလေးတယောက်9နှစ င်တက်ရောက်နေတာဖြစ်ပါတယ်အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မန်အင်ဂျင်နိုင်ကပြောပြပါမယ်ရှင
်အချိန်90မြောက်ကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံကနေဖွံ့ဖြိုးတိုးတက်စေနိုင်ငံတွေနဲ့ပတ်သက်လို့ထောက်ပံ့ကူညီဆောင်ရွက်မဲ့လုပ်ငန်းစဉ်တွေကိုချမှတ်အကောင့်ထဲပေါ်မှာဖြစ်တာကြောင့်နိုင်ငံရေးလူမှုရေးကျန်းမာရေးပညာရေးစတဲ့ကဏ္ဍပေါင်းစုံမှာပါဝင်လှုပ်ရှားနေကြတဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းကိုယ်စားလှယ်တွေလည်းတက်ရောက်နေကြတာပါSDG လို့ခေါ်တဲ့ကုလသမဂ္ဂရဲ့ရေရှည်ခန့်မဲ့ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်18ချက်ထဲမှာပါဝင်တဲ့ကျန်းမာရေးဆိုင်ရာအချက်မှာတကူရေးတန့်စင်မှုကိစ္စပါဝင်နိုင်ရေးနဲ့အဲ့ဒီအတွက်ပညာပေးလှုံ့ဆော်မှုတွေမှာကုလသမဂ္ဂအထွေထွေညီလာခံကနေဆုံးဖြတ်ချက်ချပြီးကူညီပံ့ပိုးပေးနိုင်ဖို့သူ့အနေနဲ့မြန်မာနိုင်ငံကိုစားပြုပြီးဆောင်ရွက်နေကြောင်းကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်နေတဲ့ချစ်သူဝေကပြောပါတယ်
Sustainable development goal မှာပါဝင်နိုင်ပြီဆိုလို့ရှိရင်အဓိကအဲ့ဒီအတွက်လာစူးစမ်းကြတာပါတကယ်လို့သာ Sustainable development goal number 6မှာ hygiene indicator ပါသွားပြီဆိုလို့ရှိရင်တကယ်လို့ developing country တွေက goal အရာအလုပ်လုပ်နေကြရတဲ့နိုင်ငံတွေအတွက်အရန်အဆင်ပြေသွားပြီအဲ့နိုင်ငံက people တွေအတွက်ကျမတွေစောင့်ရှောက်မှုတွေအရန်အဆင်ပြေသွားပြီဒါပေမဲ့ဆိုတော့တကယ်လို့ကျမတွေဝန်ကြီးဌာနကလည်းလုပ်တော့မယ်ဒီတကယ်လို့သာ UN ကsustainable development goal အတီဖြစ်ပြီးတော့ဒီ hygiene indicator ပါသွားပြီဆိုတာနဲ့water assessment တွေဒီ hand washing with soap ရေးကြီးခြင်းတွေဟာကျောင်းဝင်ဝန်ကြီးဌာနကလည်းလုပ်တော့မယ် NGO တွေကလည်းဝင်လာပြီး support လုပ်တော့မယ်အဲ့ဒီအခါမှာသမီးတို့အတူပူးပေါင်းပြီးတော့ကလေးအသေးပြောင်းတွန်းကိုတကယ်လို့ရှော့ချနိုင်မယ်အဲ့ဒီတော့သမီးအဓိကလာတာပ
ါဒီကနေ့ညူယောက်မြို့မှာကျင်းပမယ် Global Citizen Festival ဆိုတဲ့ကမ္ဘာလုံးဆိုင်ရာနိုင်ငံသားပွဲတော်မှာလည်းမြန်မာအမှုပညာရှင်တုံးနေနဲ့ပါဝင်ဆောင်ရွက်မဲ့အစီအစဉ်တွေကိုချစ်သူဝေကအခုလိုပြောပြပါတယ်
Our international celebrities တွေအရဆိုလို့ရှိရင် Hugh Jackman လာမယ် Selma Hayek လာမယ်အများကြီးလာကြမှာပါပြီးတော့ perform လုပ်မဲ့သူတွေက Beyonce, Ed Sheeran တို့လာကြမယ်အဲ့တော့အဲ့ဒီပွဲက VIP area မှာသူတို့ရပါဝင်တဲ့နိုင်ငံတကာအမှုပညာရှင်တွေဒီ policy ချမှတ်တဲ့သူတွေကိုသူတို့ရအလုပ်ဖြစ်တဲ့ဒီ hand washing with soap ကတည်းအရေးကြီးကြောင်းသူတို့ပြောကြရမယ်ပြောကြပြီးတော့သူတို့ကလေတဆင့်ကမ္ဘာပေါ်မှာရှိတဲ့ပြည်သက်တွေအားကိုသူရှိမှာပါ
ဒါပြင်ထွေထွေညီလာခံကိုတက်ရောက်လာတဲ့နိုင်ငံတကာခေါင်းဆောင်တွေစီးပွားရေးလုပ်ငန်းရှင်တွေနဲ့ကမ္ဘာကျော်အမှုပညာရှင်တွေနဲ့တွေ့ဆုံပြီးတော့မြန်မာနိုင်ငံအတွက်လိုအပ်နေတဲ့ကျန်းမာရေးကာကွယ်စောင့်ရှောက်ရေးဆိုင်ရာကိစ္စရပ်တွေကိုလည်းသူ့အနေနဲ့ပြောဆိုဆွေးနွေးနိုင်ခဲ့တယ်လို့ဆရာဝန်တဦးလည်းဖြစ်တဲ့ချစ်သူဝေကပြောပါတယ
်။ဒါပထမဆုံးမြန်မာပြည်က World Stage မှာ represent လုပ်ရတာပဲ။အဲ့တော့ကမ္ဘာအဆင့်လေးမှာ social work အနေနဲ့လုပ်ပေးနေတဲ့ celebrities တွေလည်းရှိရဲဆိုတာကိုသူတို့သိသွားတယ်ပြီးတော့ဘယ်လောက်ထိသမီးတို့တွေလှူဆောင်နိုင်လဲဆိုရယ်သမီးတို့ရဲ့ mission တွေအကြောင်းလည်းသူတို့သိသွားတယ်ပြီးတော့နောက်တစ်ခုကဒီပေါ်ရင်မှာတွေ့ရတော့အဆုံဆုံးတော့ policy ချမှတ်တဲ့သူတွေနိုင်ငံတော်ဆောင်နေတဲ့တစ်ဆင့်သမီးတို့လိုအပ်နေတဲ့အရာလေးတွေကိုသမီးတို့ပြောပြခွင့်ရလာတယ်ဥပမာအပြင်ဆိုပါဆိုမင်းညာဆိုလို့ရှိရင်Clinton နဲ့ဆက်နိုင်တယ် Clinton ကိုတမီးတို့ mission တမီး mission လေးအကြောင်းတမီးပြောပြလိုက်နိုင်တယ် Clinton ကလည်းအတိအမှတ်ပြုလိုက်တယ်အဲ့တော့မြန်မာပြည်အတွက်တခုခုလောက်ရမှာပါလားဆိုတာအနည်းဆုံးတော့ခေါင်းထဲရောက်သွားမှာပဲ
ချစ်သူဝေကိုယ်တိုင်ဥဆောင်လှုပ်ရှားနေတဲ့ကလေးနဲ့မိခင်တွေလက်ကိုစင်ကြယ်စွာစေတောခြင်းအဖြစ်ကုဆတ်ယောဂကာကွယ်နိုင်တယ်ဆိုတဲ့အစီအစဉ်ကို Life Boy ဆက်ပြကုမ္ပဏီကထောက်ပံ့ကူညီပေးနေတာပါဒီအစီအစဉ်ကိုမနစ်ကစတင်အကောင့်ထဲပေါ်ခဲ့ပြီးရန်ကုန်မြို့ကကျောင်းသူကျောင်းသား9သိန်းအထိကျန်းမာရေးပညာပေးနိုင်ခဲ့တယ်လို့ချစ်သူဝေက VOA ကိုပြောသွားပါတယ်ရှင်